KIA ကချင်လွတ်လပ်ရေးတပ်မတော်နဲ့မြန်မာတပ်မတော်တို့ကြားလေးလကြားတိုက်ပွဲဖြစ်ပွားပြီးတဲ့နောက် KIA ရဲ့အရေးပါတဲ့ဂီရောင်တပ်စခန်းကျသွားပြီးဖြစ်ပါတယ်။မြန်မာတပ်မတော်ဘက်ကတော့ဂျက်လီရင်နှစ်စီးနဲ့ဘုံကျဲတိုက်ခိုက်ခဲ့ပြီးမြေပြင်မှာလည်းတပ်အင်အားအလုံးရင်တိုက်ခိုက်လာတဲ့အတွက်စုခွာပေးလိုက်တာဖြစ်တယ်လို့ KIA ဘက်ကပြောပါတယ်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့NLD အစိုးရလက်ထက်ငြိမ်းချမ်းရေးရဖို့ကြိုးစားနေတဲ့အချိန်မှာတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့နောက်ဆုံးအခြေအနေကိုမတ်အင်ဂျင်နီယာကဆက်လက်ပြောပြပေးပါမယ်ရှင်
။ Gidon ရှေတန်းစခန်းကျသွားတဲ့အတွက်ကချင်ပြည်သူတွေဝမ်းမနေကြဘူး KIO ကချင်လွတ်လပ်ရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကွမ်မော်ကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ Nonshan ကချင်ပညာရေးကွန်ရက်အဖွဲ့ကဆိုင်းခွန်ကအခုလိုပြောပါတယ်။
ဘူချုပ်ကမောင်းနဲ့သူရဲ့ဒီ play ရင်းနဲ့ Facebook ပေါ်မှာတက်လာတဲ့သူရဲ့ထုတ်ပြန်ချက်အရဆိုရင်တော့မနေ့ကတော့ Gidon post ပေါ့နော်အဲ့ဒါကျတော့ကြာသွားပြီဆိုတာတော့တေချာတော့ပေါ့နော်
တောက်ချာနေ့က Gidon စကန်သိမ့်ပိုက်နိုင်ခဲ့တဲ့အတွက်ကချင်ပြည်နယ်ဝိုင်းမော်နေမြေကတဆင့်မြစ်ကြီးနားဗမော်ဆက်သွယ်ရေးလမ်းကြောင်းမြစ်ကြီးနားဝိုင်းမော်စတုံဆက်သွယ်ရေးကားလမ်းအပါအဝင်နေဆက်တလျှောက်မှာရှိတဲ့ KIA စကန်တွေကြားအမာခံဆက်သွယ်ရေးလမ်းကြောင်းကိုဖြတ်တောက်နိုင်ခဲ့တယ်လို့မြန်မာတပ်မတော်ရဲ့မနေ့ကသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ KIO ဌာနချုပ်လိုင်ဇာအနီးမှာရှိတဲ့ Gidon စခန်းကိုမြန်မာစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံပြည်သူတွေဘေးလွရာကိုရှောင်ပြေးနေရပြီးအခြေအနေတွေဟာလည်းစိုးရိမ်စရာကောင်းကြောင်းကချင်မဟာမိတ်ဖွဲ့ဥက္ကဋ္ဌကမ်ဆန်းကပြောပါရယ
်။လိုင်ဇာကျောင်းတွေကပိတ်လိုက်ပါပြီ။အကန့်အသတ်မရှိတဲ့ပိတ်ကဒါဆိုဘုံကျဲတဲ့တချို့ဟာလိုင်ဇာအနီးငါးကြားတဲ့ဟာရှိတယ်။တချို့ဟာမြို့ဝင်လာပြီးမြောက်ပိုင်းကိုကြားတဲ့ဘုံကျဲတွေရှိရပေါ့နော်။အဲ့ဒါရှိရနောက်တစ်ခုကတော့လိုင်ဇာကျွန်တော်ဌာနချုပ်အနီးမှာရှိတဲ့တောင်ကုန်းအခုကြီးတော်ဆိုရင်လေးလာတိုက်ခဲ့တာအစိုးရကနေပြီးတော့ထိန်းချုပ်နိုင်တော်တာပေါ့နော် NBA ကဘုံတွေရောဒီအရရတကယ်လိုင်းစားကျွန်တော်ဌာနချုပ်အနည်းတွေပါအဲ့လိုဆိုတော့စိုးရင်စာအင်မတန်ရှိပါတယ
်ဒါပြင်ခရီးရန်ဘာသာကိုးကွယ်တဲ့ကချင်လူမျိုးတွေအတွက်သူတို့အထွတ်အမြတ်ထားတဲ့ Christmas ကာလနဲ့တိုက်ဆိုင်ပြီးမြန်မာစစ်တပ်ဘက်ကအပြင်းထန်ထိုးစစ်ဆင်နွှဲနေတာကိုကန့်ကွက်ရှုံချကြောင်းဂမ်ဆန်းကပြောပါတယ်မြန်မာတပ်မတော်ရဲ့မနေ့ကထုတ်ပြန်ချက်မှာတော့ KIA စခန်းတွေကိုစနေနေ့ကအထိလေကြောင်းအကူအညီအပါအဝင်လက်နက်ကြီးပစ်ကူပြီးသိမ်းပိုက်နိုင်ခဲ့ကြောင်းနဲ့စုခွာသွားတဲ့ KIA တပ်သားတွေကိုလက်နက်ကြီးတွေနဲ့ပစ်ပြီးလိုက်လံချေမှုန်းခဲ့တယ်လို့ဖော်ပြထားပါတယ်။မြန်မာစစ်သားတချို့ကြာဆုံးဒဏ်ရာရခဲ့ပြီး KIA ဘက်ကတော့တေဆုံးသူနဲ့ထိခိုက်ဒဏ်ရာရသူတွေအများအပြားရှိတယ်လို့လည်းဆိုပါတယ်။အခုလိုမြန်မာစစ်တပ်ကအပြင်းထန်ထိုးစစ်ဆင်နေတာဟာNCA အပြစ်ခတ်ရစေးစာချုပ်မှာလက်မှတ်ရေးထိုးမှထားတဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေထဲမှာအင်အားအကြီးဆုံးဖြစ်တဲ့ KIA ကိုအားနည်းသွားအောင်ဖိအားပေးတယ်လို့မြင်ကြောင်းကချင်ပညာရေးဖွဲ့ကဆိုင်းခွန်ကပြောပါတယ
်အဓိကတော့ဒီ KIA ကို NCA မှာလက်မှတ်မထိုးထူးအောင်ဖိအားပေးတဲ့အနေထားတည်းရဲ့လို့ကျွန်တော်မြင်ပါတယ်ပုံပြီးမှပြင်းထန်တဲ့ဖိအားပေးမှုကြတော့ဒီရှမ်းပြည်မြောက်ပိုင်းရှိမွန်ဂိုမြောက်ပိုင်းမှာမိနေတဲ့ကျန်ရီကပါဝင်တိုက်ခိုက်ရဆိုရအနေထားကြောင့်ပူပြီးမှစစ်တပ်ကကျန်ရီပေါ်မှာမေးပြီးမှပြစ်အားပေးလို့ကျွန်တော်အနေနဲ့မြင်တယ်။ဒါကြောင့်လဲဆိုတော့မြောက်ပိုင်းဖြစ်စဉ်ဒီထဲမှာနိုင်ငံရေးဖြစ်စဉ်ဒီစီးရဲဖြစ်စဉ်ဒီထဲမှာကျန်ရီကဥဆောင်မှုတွေရှိနေတယ်ဆိုတဲ့အနေထားမှာဒီစစ်တပ်ကပူပြီးမှပေါ့နော်ပြစ်အားပေးလို့ကျွန်တော်အနေနဲ့မြင်ပါတယ်
။ဒါပြင်မြန်မာစစ်တပ်ရဲ့ထိုးစစ်တွေပေါ်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကနှုတ်ဆက်နေတဲ့အတွက်ကချင်တိုင်းရင်းသားတွေဟာဒေါင်ဆန်းစုကြည်ပေါ်မှာယုံကြည်မှုထိခိုက်စေတယ်လို့ဆိုင်းခွန်ကဆိုပါတယ
်။ကျွန်တော်သူတယောက်အမြင်ရရောကျွန်တော်ဒီကချင်တိုင်းရင်းသားလူထုကြားမှာရောဒီအောင်ဆန်းစုကြည်မှာယုံကြည်တဲ့အမြင်တွေကကျွန်တော်တို့တော်တော်လေးကိုကြားသွားပြီလို့မြင်တယ်။ကျွန်တော်ဒီမွန်ဂိုတိုက်ပွဲတွေကြည့်တဲ့အချိန်နဲ့တပြေးညီကိုပန်ပင်ခံရုံးကFacebook ပေါ်မှာရောဒီသူတို့ရဲ့ social media မှာဒီတခြား media တွေမှာထုတ်ပြန်မှုတွေအများကြီးရှိနေတယ်။ဒါပေမဲ့သူတို့မျိုးအချင်းစစ်တပ်ကသူတို့ရဲ့ပေါ်မှာထုတ်ပြန်တဲ့အနေအထားတွေကြတော့ဘာမှမတွေ့ရဘူး။သူရဲ့ရုံးကနေထုတ်ပြန်တယ်ဆိုတော့သူရဲ့အမည်လေးဆိုတဲ့ဟာကြီးထင်ဟုတ်တယ်ဆိုတာတော့ကျွန်တော်တို့သိရတယ်
။မနေ့စနေနေ့ညအချိန်ထိ KIO ဌာနချုပ်ရှိတဲ့လိုင်ဇာနဲ့တရုတ်နယ်စပ်မှာရှိနေတဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာတော့မြန်မာစစ်တပ်ရဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ထောင်ထဲချီတဲ့ဒုက္ခသည်တွေစိုးရိမ်နေကြပြီးတရုတ်နိုင်ငံနဲ့ထွက်ပြေးဖို့ပြင်ဆင်နေကြောင်းဒုက္ခသည်စခန်းတာဝန်ရှိသူတွေကပြောပါရရှင်